ဒီတိုင်းနိုင်ငံကိုရောက်ရှိနေတဲ့ NLD ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ထွန်းအောင်ဆန်းစုကြည်ဟာဒီကနေ့ပြည်တိုင်းနိုင်ငံဆန်ဒက်စ်တော်ဝင်စစ်တပ်ကတူကိုတွားရောက်လေ့လာခဲ့တယ်လို့ဗိုလ်လောင်းတွေကလည်းမိန့်ခွန်းပြောကြားခဲ့ပါတယ်။မနေ့ကတော့မြောက်အိုင်ယာလန်ကိုတွားရောက်ခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ပတ်သက်တဲ့နိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အသေးစိတ်ကိုတော့ပြည်တိုင်းနိုင်ငံခြားရေးရုံးကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အခုအတန်လှင့်ချိန်မတိုင်ခင်ပြတိန်စံတော်ချိန်3နာရီနဲ့45မိနစ်မှာဒေါ်ဆန်းစုကြည်ဟာဆန်ဒက်စ်တော်ဝင်စစ်တပ်ကတူမှမိကွန်းပြောဆိုခဲ့ပါတယ်။ပြတိန်နိုင်ငံအနေနဲ့စစ်တပ်ကိုဘလို့တင် जा ပေးတယ်လဲဆိုတာကိုဒေါ်ဆန်းစုကြည်ကတွားရောက်လေ့လာတာဖြစ်တယ်လို့လည်းပြတိန်နိုင်ငံဂျာယီယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုနာသန်ဖာက VOE ကိုပြောပါတယ်
။
ဆန်ဒက်စ်တော်ဝင်စစ်တပ်ကတူမှဒီနေ့လန်ဒန်စံတော်ချိန်နေ့လယ်ပိုင်းဗိုလ်လောင်းနေနဲ့တွေ့ဆုံမှာဖြစ်ပြီးပြတိန်နိုင်ငံအနေနဲ့စစ်တပ်ကိုဘလို့လေ့ကျင့်တင် जा ပေးတယ်လဲဆိုတာကိုဒေါ်ဆန်းစုကြည်လေ့လာမှာပါပြီးတော့သူကိုယ်တိုင်လည်းဘူလောင်းလေးကိုမင်းကွန်းစကားပြောဖို့ရှိပါတယ်စနေတနင်္ဂနွေနေ့ရက်စလုံးကိုတော့ဗြိတိန်နိုင်ငံမှာသူ့ရဲ့ကိုယ်ပိုင်အားလက်ချင်ဖြစ်နေနေထိုင်သွားမှာပ
ါအခုလိုဒေါ်ဆန်းစုကြည်အနေနဲ့ဆန်ဒက်စ်တော်ဝင်စစ်တပ်ကတူကိုတွားရောက်လေ့လာတဲ့အတွက်လည်းအလွန်ပဲဝမ်းသာဂုဏ်ယူမိပါတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဖိလစ်ဟာမွန်ကပြောပါတယ်ဒီကနေ့ခင်မီတဲ့ကဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုကင်တွယ်ဖြေရှင်းနိုင်ဖို့ပြည်သူဝန်ထမ်းစစ်သားကောင်းပီတာအောင်ပြည်ထောင်နိုင်ငံအနေနဲ့ဘလို့တင် जा ပေးနေတယ်လဲဆိုတာဒီစစ်တပ်ကတူကနေစံနမူနာဖြစ်ရှိနေပါတယ်လို့လဲကာကွယ်ရေးဝန်ကြီးကဆိုပါတယ်ဒါအပြင်အနာဂတ်မြန်မာနဲ့ပြည်ထောင်နိုင်ငံတို့ရဲ့ကာကွယ်ရေးဆိုင်ရာဆက်ဆံမှုဟာဒီမိုကရေစီစံပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာတဲ့ခင်မီစစ်တပ်ဖန်ပြီးရေးကိုအဓိကဥတီမာဖြစ်တယ်လို့လဲကာကွယ်ရေးဝန်ကြီးမစ္စတာဟမ်မွန်ကဆိုပါတယ်ဒေါ်ဆန်းစုကြည်ဟာမနေ့ကမြောက်အိုင်ယာလန်ငြိမ်းချမ်းရေးဖြစ်စဉ်တွေနဲ့ပတ်သက်လို့လည်းသက်ဆိုင်သူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းဗြိတိန်နိုင်ငံသားရေးယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုနာသန်ဖာက VOE ကိုပြောပါတယ
်။ She was in London on went last Wednesday and she met the Prime Minister and the Foreign Secretary.
ပြည်ထောင်စုနေကလန်ဒန်ကိုရောက်ပြီးဗြိတိန်ဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံပါတယ်။မနေ့ကမြောက်အိုင်ယာလန်ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့လည်း Belfast မြို့မှာ DUP ပါတီနဲ့ရှင်ဖိန်းအဖွဲ့တို့ကခေါင်းဆောင်နေတယ်လို့သူဆွေးနွေးပါတယ်။
2015ခုနှစ်ရွေးကောက်ပွဲဟာအပြည့်အဝဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲဖြစ်ဖို့ဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ဗြိတိန်နိုင်ငံကယူဆကြောင်းဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဗြိတိန်ခီးစဉ်အပြီးမှာအီတလီနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးမြမဒီမိုကရေစီရေးအတွက်ထောက်ခံတဲ့မြို့ငါးမြို့ကိုတွားရောက်မှာဖြစ်ပါတယ်ရှင်။